ခုရက်ပိုင်းသတင်းမီဒီယာသမားတွေနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေစိတ်ဝင်စားနေကြတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းအစိုးရကနေ11မီဒီယာကအက်ဒီတာ3ယောက်ကိုပုံမှန်905ခွေနဲ့ဖမ်းပြီးထောင်ထဲထည့်ထားလိုက်တဲ့အမှုပါရန်ကုန်တိုင်းအစိုးရရဲ့အဲ့ဒီလုပ်ရပ်ကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီအပါအဝင်ပြည်တွင်းပြည်ပမီဒီယာအဖွဲ့အစည်းတွေကအပြင်းထန်ဝေဖန်ရှုတ်ချကြပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးနဲ့ NLD အမတ်တွေကလည်းမထောက်ခံကြပါဘူးပြဿနာဘလို့ဖြစ်ရတာပါလဲဝေဖန်ချက်ဆောင်မရေးသားဖော်ပြရုံနဲ့မီဒီယာသမားတွေကိုခုလိုအာမခံမရနိုင်တဲ့ပုံမှန်တက်ပြီးဖမ်းဆီးထောင်ထဲထည့်ခဲ့တဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လုပ်ရမှန်ပါရဲ့လားဆိုတာကုတပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
ဇလန်းဟာပြီးခဲ့တဲ့တပတ်ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးကစတယ်လို့ပြောနိုင်ပါတယ်တိုင်းလွှတ်တော်အစည်းအဝေးမှာတိုင်းစင်းစစ်ချုပ်အစည်းအခမ်းစားတင်အဲ့ဒီအစည်းအခမ်းစားပါအချက်တွေပေါ်မူတည်ပြီးအမတ်အတော်များများကတိုင်းအစိုးရကိုအပြင်းထန်ဝေဖန်ကြပါတယ်အဲ့ဒီလိုဝေဖန်တဲ့အထက် NLD အမတ်တွေအများစုပါဝင်ပါတယ်တချို့အမတ်တွေကဆိုရင်ပြည်သူ့ဗန်နာငွေအသုံးပြုပုံနဲ့ပတ်သက်ပြီးတိုင်းအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်နေတယ်ဆိုတဲ့အထိထောက်ပြကြသလိုဘီလီယံနဲ့ချီတဲ့ချေးငွေတွေရယူထားတာဟာလဲလွှတ်တော်ရဲ့ခွင့်ပြုချက်နဲ့ရယူထားတာတွေမဟုတ်ပဲလူပုဂ္ဂိုလ်နာမည်တွေနဲ့ချေးထားတာဖြစ်တဲ့အတွက်ပြန်ဆက်ရမယ့်ကိစ္စလွှတ်တော်ကသဘောမတူဘူးဆိုတဲ့အထိပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ရန်ကုန်တိုင်းဆိုရဘက်ကတော့စီးရင်စစ်ချုပ်စင်ခန်းစားနဲ့ပတ်သက်ပြီးဘာမှမမေရရရှင်းလင်းတာခြေပတာမတွေ့ရပါဘူး။ဒီလိုနဲ့တိုင်းလွှတ်တော်ကနေစီးရင်စစ်ချုပ်စင်ခန်းစားကိုအတီးပြုတ်ပေးလိုက်ပါတယ်။နောက်ပိုင်းမှာတော့စင်းစစ်ချုပ်စင်ခန်းစားပါအချက်တွေလွှတ်တော်တွင်အမတ်တွေရဲ့ပြောစကားတွေကိုအခြေခံပြီးဝေဖန်ချက်ဆောင်မတွေရေးကြတာကိုလည်းတွေ့မြင်လာရပါတယ်။အဲ့ဒီထဲမှာအခုတရားစွဲခံရတဲ့11ကဆောင်မလည်းပါဝင်ပါတယ်။ဆောင်မကတော့အောက်တိုဘာလ10ရက်နေ့ထုတ် 11 Channel စာမျက်နှာ26မှာဖော်ပြထားတဲ့အမဲရှုံးနေတဲ့73စီဆိုင်တွေပိတ်ရေးငွေချေးသူဘသူမှန်းမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်တည်သူရှယ်ယာဖြစ်ပြီးရေးသားသူကဖြိုးဝေပါဆောင်မရဲ့တတိယအပိုင်းမှာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်အမှတ်1မဲဆန္ဒနယ်မြေကလွှတ်တော်အမတ်ဦးတင်ဝင်းရဲ့လွှတ်တော်တွင်ပြောဆိုချက်ကိုတိုက်ရိုက်ကိုးကားပြီးဖော်ပြထားပါတယ
်။အမတ်ဦးတင်ဝင်းကရန်ကုန်မက်ထရိုပိုလီတန်ဒီဗလော့ပ်မန့်ပဘလစ်ကုမ္ပဏီလီမိတက်ရဲ့ရင်းနှီးမြှုပ်နှံမှုမှာအစုရှယ်ယာပိုင်ဆိုင်မှုတွေကိုတစုကိုတစ်သိန်းလုံးနဲ့လူပုဂ္ဂိုလ်နာမည်တွေနဲ့ဖော်ပြထားတာကိုတွေ့ရပါတယ်။ဥပမာဦးမြင့်ဆောင်အဖွဲ့ကိုစားဆိုရင်အစုရှယ်ယာပေါင်း63,900ဒေါ်နီလာကျော်တရားဦးအောင်မျိုးထွေးတရားဒေါ်မီမီသွဲတရားဦးမြင့်နိုင်တရားဦးအေးအောင်စီဝိုင်းလုပ်ငန်းရှင်တရားအစုရှယ်ယာတွေကိုအစိုးရရဲ့အများပိုင်ငွေတွေနဲ့အစုရှယ်ယာဝယ်တဲ့အခါမှာပုဂ္ဂလိကနာမည်တွေနဲ့သုံးထားမယ်ဆိုရင်အကြောင်းတစုံတစ်ခုခုကြောင့်အလွဲအမှားဖြစ်ခဲ့မယ်ဆိုရင်ပြည်သူ့ဘဏ္ဍာငွေဆုံးရှုံးနိုင်မယ်လို့သုံးသပ်လို့ရပါတယ်ဆိုပြီးဖော်ပြထားပါတယ်အဲ့ဒီချက်ကိုပဲဆောင်းမရှင်ကတိုင်းဆွေရစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဆိုတဲ့ယာရူအောက်မှာပြည်သူဗန္ဒာရှယ်ယာတွေကိုမထားပဲဦးမြင့်တောင်ဆိုတဲ့နာမည်အောက်မှာပြည်သူရှယ်ယာတွေထားနေတာကလုံထုံးလုံနေရလွဲမှားမှုတွေဖြစ်နေတယ်ဆိုပြီးထတ်ဆင့်ဝေဖန်ပါတယ
်ဒီဆောင်မကိုပုံမှန်905ခါခွေနဲ့တရားဆွဲရတဲ့အကြောင်းရန်ကုန်တိုင်းအစိုးရရဲ့ရှင်းလင်းချက်မှာတော့ရန်ကုန် Metropolitan Development Public Company Limited ဆိုတာဟာရန်ကုန်တိုင်းအစိုးရရဲ့အစုရှယ်ယာ9သိန်းကျော်နဲ့မြန်မာ Construction and Development Company Limited ဟာ share 4,000 ကျော်နဲ့ဖွဲ့စည်းထားတာဖြစ်တဲ့အကြောင်းတိုင်းစီမံဘဏ္ဍာဝင်ကြီးဦးမြင့်တောင်းကတိုင်းဆိုရကူစားပြုပြီးကုမ္ပဏီမှာပါဝင်တာဖြစ်တဲ့အကြောင်း11ဆောင်းမမှာဖော်ပြထားသလိုဦးမြင့်တောင်းနာမည်အောက်မှာပြည်သူ့ဘဏ္ဍာ share တွေကိုထည့်ဝင်ထားတာမဟုတ်တဲ့အကြောင်းဆောင်းမရှင်က11 Channel မှာမှန်မှန်မကန်ဖော်ပြရေးသားလို့ share ထည့်ထားတဲ့မြမစောက်လုပ်ရေးနဲ့ဖွံ့ဖြိုးရေးအများပိုင်ကုမ္ပဏီဘက်ကတာဝန်ရှိသူတွေအစုရှယ်ယာရှင်တွေရဲ့စိတ်မှာထိတ်လန့်တာစိုးရိမ်တာထူထောင်ထားတဲ့ကုမ္ပဏီကိုအများပြည်သူအယုံကြည်ပြက်စေတဲ့အပြင်တိုင်းဆိုရဖွဲ့ကိုပြည်သူတွေကအကြီးညိုပြက်ပြီးအယုံကြည်မဲ့ကအများပြည်သူကအစိုးရကိုပြစ်မှုကျူးလွန်လာအောင်ပြုလုပ်လို့ပုံမှန်905ခါခွေနဲ့ဆွဲရတာလို့ဆိုပါတယ်ရန်ကုန်တိုင်းဆိုရရဲ့ရှင်းလင်းချက်အရဆောင်းမပါအစုရှယ်ယာကိန်းဂဏန်ကွဲလွဲတယ်ဆိုရင်အမတ်ရဲ့ပြောဆိုချက်ကမှားနေတာဒါရီမကစရင်စစ်ချုပ်အစည်းအခမ်းစားပါအချက်ကမှားနေတာဖြစ်နိုင်ပါတယ်ဝေဖန်ချက်ကလည်းလွှတ်တော်တွင်အမတ်ကတရားဝင်ဝေဖန်တာကိုဆောင်းမရှင်ကတန်ရောင်လိုက်ပြီးဝေဖန်ဒါလောက်ပဲရှိတာပါဘာမှတိတ်ထူးတာမပါပါဘူးဒီအတွက်ရန်ကုန်တိုင်းအစိုးရဟာအခြားလုံနိုင်ကိုင်းနိုင်တာအများကြီးရှိနေပါလျက်တခုမှမလုပ်ပဲအက်ဒီတာတွေဖန်ဆီးထောင်ထဲအပုတ်ခံရအောင်တရားစွဲတာကတော့အမှန်တရားဒါမှမဟုတ်တရားမျှတမှုကိုလိုချင်တာဟုတ်ရဲ့လားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ် ရန်ကုန်တိုင်းအစိုးရလုပ်နိုင်တာကအဖြစ်မှန်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးစောင်းပါပါအချက်မှားနေတာ၊ကောက်ချက်တွေမှားနေတာ၊တနည်းအားဖြင့်တိုင်းမက်ဦးတင်ဝင်းရဲ့ကိန်းဂဏန်မှားနေတာ၊ကောက်ချက်ချလွဲနေတာတွေကိုရှင်းနိုင်ပါတယ်။အဲ့ဒီလိုရှင်းလိုက်တာနဲ့နောက်နေ့မီဒီယာအားလုံးကဖော်ပြပြီးတဲ့နောက်ရှင်းလင်းသွားပါလိမ့်မယ်။အစုရှယ်ယာထည့်ထားတဲ့ပုဂ္ဂလိကကုမ္ပဏီဘက်ကလည်းဘာမှစိုးရိမ်ပူပန်မှုဖြစ်မှာမဟုတ်ပါဘူး။ဒါကိုမကျေနပ်သေးရင်အမားပြင်ဆင်ချက်ထည့်ဖို့11 Media ကိုတရားဝင်တိုက်ရိုက်တောင်းဆိုနိုင်ပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားပြီးကိုလိုတာပြောဆိုနိုင်ပါတယ်။ဒီလိုတောင်းဆိုတာကို11ဘက်ကမလိုက်လျောဘူးဆိုရင်တရားစွဲဆိုဖို့လုပ်ကင်နိုင်ပါတယ်။တရားစွဲဆိုရမှာလည်းမျှတမှုရှိအောင်သတင်းမီဒီယာဥပဒေနဲ့ဖြစ်စေအသေးဖြတ်မှုပုံမှ900နဲ့ဖြစ်စေရော်ကြီးအကြီးကျယ်တောင်းနိုင်အောင်တရားမမှုနဲ့ဖြစ်စေဆွဲဆိုနိုင်ပါတယ
်အခုတော့ဖြစ်နေတဲ့ပြဿနာနဲ့သိမသက်ဆိုင်တဲ့ပုံမှန်95ခနဲ့တရားစွဲတာကတော့မသင့်တော်ပါဘူးဒီပုံမှန်ဟာအာမခံမရနိုင်ဒါကြောင့်မီဒီယာသမားတွေကိုချက်ချင်းထောင်ထဲပို့ထောင်ထဲကနေတရားရင်ဆိုင်စေခြင်းလို့သုံးတာလားဆိုတာကလည်းမေးခွန်းထုတ်เสียပါဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်လိုက်ရင်ရန်ကုန်တိုင်းအစိုးရအနေနဲ့လွှတ်တော်တွေအကြီးကျယ်ဝေဖန်ခံရမှုမှာလွှတ်တော်ကတော့ဘာမှမတုံ့ပြန်ရဲပဲအနိုင်ယူလို့ရတဲ့မီဒီယာကိုပဲမဲပြီးဖိနှိပ်နေတာလို့ကောက်ချက်ချနိုင်ပါကြောင်းတင်ပြလိုက်ရပါတယ်